ဩစတြေးလျနိုင်ငံမဲလ်ဘန်မြို့မှာအကြမ်းဖက်တိုက်ခိုက်ဖို့စီစဉ်နေတယ်လို့ဆိုတဲ့မသိငါသူ၁၆သက်၅ရောက်ကိုဖမ်းဆီးလိုက်ပါတယ်။ဒီကနေ့နေ့စနေနေ့အစောပိုင်းတုန်းကဖမ်းဆီးခဲ့သူတွေဟာဒီဧပြီလ၂၅ရက်နေ့မှာကျင်းပမဲ့ဩစတြေးလျနဲ့နယူးဇီလန်စစ်ပြန်တွေကိုဂုဏ်ပြုတဲ့ Anzac Day နေ့အခမ်းအနားတွေမှာရဲရှာရှိတွေကိုပြစ်မှတ်ထားတိုက်ခိုက်တာအပါအဝင် IS စစ်သွေးကြော်တွေကိုအားကျတဲ့တိုက်ခိုက်မှုလုပ်ဖို့စီစဉ်နေတာလို့ပြည်ထောင်စုရဲတပ်ဖွဲ့ဒုတိယယာယီရဲမင်းကြီး Neil Gunnam ကပြောကြားခဲ့ပါတယ်။
There was reference to an attack on police. Some evidence that we've collected at a couple of the scenes and some other information we have.
ဟန်စီစင်မှာတင်းစီရထားတဲ့အသက်တင်ကန်ထောက်ထားတချို့နဲ့တခြားသတင်းအချက်အလက်တွေအရဒီ IS စစ်သွေးကြော်တွေကိုအားကျပြီးတော့တိုက်ခိုက်ဖို့စီစဉ်နေကြတယ်ဒီရဲတပ်ဖွဲ့တွေကိုအဓိကပြစ်မှတ်ထားပြီးတော့တိုက်ခိုက်ဖို့စီစဉ်နေကြတယ်ဆိုတာယုံကြည်ရတယ်လို့ပြည်ထောင်စုရဲတပ်ဖွဲ့ဒီဒုတိယယာယီရဲမင်းကြီးကပြောကြားသွားတာပါဖန်စီခဲ့သူတွေထဲမှာတိုက်ခိုက်မှုလုပ်ဖို့ပြင်ဆင်နေသူ16နှစ်အရွယ်2ယောက်ပါတယ်လို့ရဲကပြောပါတယ်။နောက်16နှစ်အရွယ်တယောက်ကိုလက်နက်မှုနဲ့ဖန်စီထားပြီးတော့နောက်ထပ်16နှစ်နဲ့19နှစ်အရွယ်2ယောက်ကိုလည်းရဲကခေါ်ယူစစ်ဆေးမေးမြန်းနေပါတယ်။အကြမ်းဖက်မှုတံပြန်ရေးလုံခြုံရေးတပ်ဖွဲ့ဝင်ပေါင်း200ထက်မနည်းကမဲလ်ဘန်မြို့တဝမ်းဝင်ရောက်စီးနှင်းရှာဖွေဖန်စီမှုတွေကိုလုပ်ခဲ့တာပါ။IS စစ်သွေးကြော်တွေကိုအားပေးထောက်ခံသူတွေရဲ့ NDA နိုင်ငံတွင်းမှာရှိနေတဲ့အတွက်ဩစတြေးလျနိုင်ငံမှာဒီအကြမ်းဖက်တိုက်ခိုက်ခံရနိုင်တဲ့သတိပေးမှုအဆင့်ကိုပြီးခဲ့တဲ့နှစ်စက်တင်ဘာလတည်းကအဆင့်မြင့်ထားပြီးတော့အကြမ်းဖက်မှုတံပြန်ရေးစီးနှင်းရှာဖွေမှုတွေကိုလုပ်နေတာပါ IS အဖွဲ့ပြောခွင့်ရသူကသူ့အဖွဲ့အပေါ်ထောက်ခံသူတွေအနေနဲ့ကိုရှိနေတဲ့နိုင်ငံတွေမှာတိုက်ခိုက်မှုတွေလုပ်ကြဖို့အတွက်ပြီးခဲ့တဲ့နှစ်တုန်းကဆော်ဩထားတဲ့အထက်မှာဩစတြေးလျနိုင်ငံကိုနာမည်တက်ပြီးတော့တိုက်ခိုက်ဖို့ပြောခဲ့တာပါအခုလိုအခြေအနေမျိုးဖြစ်နေပေမဲ့ဒီရှေ့သတင်းပတ်စနေနေ့မှာကြားရောက်မဲ့ Anzac Day နေ့ဂုံပြူပွဲတွေကိုဩစတြေးလျပြည်သူတွေပါဝင်ဆင်နွှဲကြပြီးတော့လွတ်လပ်ငြိမ်းချမ်းတဲ့အခြေအနေတွေကိုထိခိုက်ဖျက်ဆီးလို့မရဘူးဆိုတာပြသကြဖို့အတွက်ဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘတ်ကတိုက်တွန်းထားပါတယ်ရှင်။